ပြည်ရင်းကမှာနိုင်ငံသားငွေပြက်စီဝါပြက်ကက်အတွက်နိုင်ငံတကာအကူအညီဒေါ်လာသန်း3000ခန့်ရဖို့ကြိုးပမ်းနေပါတယ်။ပြည်ရင်းကဗန္ဓာရေးဝန်ကြီးကလောင်စာဆီနဲ့ဆေးဝါးပါဝင်မရှိမဖြစ်လိုရာတွေပြန်ဖြည့်ဆည်းနိုင်ဖို့လာမယ့်6လအတွင်းအခုလိုနိုင်ငံသားအကူအညီလိုလိမ့်မယ်လို့ဒီနေ့ပြောလိုက်တာပါ။လူရေ22သန်းရှိတဲ့ပြည်ရင်းကမှာရေရှည်မီးပြက်ဆေးဝါးနဲ့လောင်စာဆီနဲ့တခြားကုန်ပစ္စည်းတွေပြက်ပြီးကိုယ်စည်းနှုံးတွေတက်လူတွေဒေါသထွက်ကလမ်းမပေါ်တက်ဆန္ဒပြခဲ့တာကြောင့်သမဂုတာဘာယာရာဂျာပက္စာပေါ်ဖီယာတွေကြီးမားလာခဲ့ပါတယ်။ဘန်ဒိုင်ဝင်းကြီးအာလီဆာဘရီကလည်းဒီလိုတဲ့ငွေရဖို့ကဟာချူလီအလုပ်လို့ကြီးမားလွန်ပြီးဒီလလည်းအမေရိကန်သွားက IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ဆွေးနွေးဖို့ပြင်ထားတယ်လို့ဒီဘက်တာဝန်စာယူပြီးပထမဆုံးအင်တာဗျူးမှာရိုက်တာသတင်းဌာနကိုပြောခဲ့ပါတယ်။ဒီလိုလင်္ကာအနေနဲ့နိုင်ငံတကာရမငွေစာချုပ်တွေပြုပြင်ပြောင်းလဲပြီးပေးချေစရာတွေအတွက်ဆိုင်းငံ့မှုတွေတောင်းဆိုဖို့ပြင်ထားကဇူလိုင်မှာပေးချေဖို့ရှိတဲ့ဒေါ်လာ10,000အတွက်ညှိနှိုင်းဖို့ပါယုံကြည်မှုရှိထားပါတယ်လို့ဝန်ကြီးစာဘရီကပြောပါတယ်။ဒါအပြင်အခုလိုကြိုးပမ်းနေတာကလုံးဝပြန်ပေးဆက်ဖို့ပြက်ကွက်တဲ့အစီအမရောက်အောင်စွမ်းကုန်လုပ်နေတာဖြစ်ပြီးဒီအဆင့်ရဲ့ဆိုးကျိုးကြီးမားလို့လည်းသိထားပါတယ်လို့ဝန်ကြီးစာဘရီကဆက်ရှင်းပြခဲ့ပါတယ်။လက်တလုံးမှာတော့အရေးပေါ်အခြေအနေအောက်လက်မပေါ်ထက်ဆန္ဒပြမှုတွေကိုထင်းနေအောင်မရှိမဖြစ်လိုအပ်တဲ့ကုန်ပစ္စည်းတွေပြန်ဖြည့်ဆည်းပြီးပုံမှန်အခြေအနေတစ်ခုပြန်အောင်ဖို့အရေးကြီးနေတယ်လို့လည်းဝန်ကြီးစာဘရီကအလေးထားပြောခဲ့ပါတယ်ခင်ဗျ။